စစ်တပ်ကအနာသိမ်းလိုက်တဲ့ဖေဖော်ဝါရီလတရနေ့ကလေးကထိန်းသိမ်းခံရတဲ့နိုင်ငံတော်တမင်ကပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ဟာကျန်းမာရေးကောင်းမွန်ရတယ်လို့ဒေါင်ဆန်းစုကြည်ရဲ့အကျိုးဆောင်ရှိနေအဖွဲ့ဝင်ရှိနေကြီးဦးခင်မောင်စောကပြောပါရယ
် By the appearance on the screen of the video Dawn Sanzu seems to be in a good health she
ဗီဒီယိုထဲမှာပြောရတော့ကတော့ဒေါင်ဆန်းစုကြည်ကျန်းမာရေးကောင်းမွန်ရပါတယ်ရှိနေတဲ့အမှုတွေအဖြစ်အကျိုးဆောင်ရှိနေတဲ့တရားတွေ့ရဖို့သူကတောင်းဆိုခဲ့ပါတယ်လို့ဦးခမောင်စောက AFP သတင်းဌာနကပြောပါတယ်။ဒေါ်ဆန်းစုကြည်ရဲ့အကျိုးဆောင်ရှိနေတူဖြစ်သူဒေါ်မင်းမင်းစိုးဟာနေပြည်တော်ကရဲစခန်းတစ်ခုမှာဒေါ်ဆန်းစုကြည်ကိုဗီဒီယိုဆက်သွယ်ရေးကနေတဆင့်ဒီကနေ့တွေ့ဆုံဝင်ရခဲ့တာဖြစ်ပြီးအမှုကိစ္စနဲ့ပတ်သက်ပြီးတော့ပဲပြောဆိုခဲ့ကြပါတယ်။ဒါပေမဲ့လည်းဒေါ်ဆန်းစုကြည်ကရှိနေတဲ့လူကိုယ်တိုင်းပဲတွေ့ဆုံပြောဆိုခြင်းပြီးရဲဝေရှိမှာဗီဒီယိုဆက်သွယ်ရေးနဲ့ပြောဖို့သဘောမတူခဲ့ဘူးလို့ဒေါ်မင်းမင်းစိုးကလည်းရိုက်တာစနစ်နာနဲ့တယ်လီဖုန်းဆက်သွယ်ချိန်တွင်ပြောခဲ့ပါတယ်။ဒေါ်ဆန်းစုကြည်ဟာအသားအရေကောင်းတာတွေ့ရတယ်လို့ရှိနေဒေါ်မင်းမင်းစိုးကပြောပါတယ်။ဒေါ်ဆန်းစုကြည်ကိုပေးထားတဲ့တရားရုံးချင်းကအီဂီလာတရနေ့ဖြစ်ပြီးအဲ့ဒီမတိုင်ခင်တရမှာရှိနေကပြေခွင့်ရတာပါဒေါ်ဆန်းစုကြည်စပြီးအဖမ်းခံရခြင်းကလေးကဆိုရင်ဒေါ်မင်းမင်းစိုးဟာပထမဆုံးတွေ့ခွင့်ရတဲ့ပြင်ပလူဖြစ်ပါတယ်ဒေါ်ဆန်းစုကြည်အပေါ်စစ်ကောင်စီကဒွန်းကုံထုတ်ကုံဥပဒေဆက်သွယ်ရေးဥပဒေတဘာဝဘေးရန်တွေတာစီကဝေးဆိုင်ရာဥပဒေတွေနဲ့တရားစွဲဆိုထားတဲ့အပြင်ဒေါ်လာတွေရွှေတွေယူရဲဆိုပြီးအာဂရိလိုက်စားမှုတိုက်ခိုက်ရေးကော်မရှင်ကစုံစမ်းစစ်ဆေးနေတယ်လို့လည်းပြောထားပါတယ်ဒေါ်ဆန်းစုကြည်ကိုဒေါ်လာငွေနဲ့များပြားနဲ့ရွှေတွေပေးခဲ့ရတယ်ဆိုပြီးပြောထားတဲ့စီးပွားရေးလုပ်ငန်းရှင်ဦးမောင်ဝေနဲ့ရန်ကုန်တန်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းတို့ရဲ့ဗီဒီယိုတွေကိုလည်းစစ်ကောင်စီကတပ်တားခဲ့ပါတယ်။ဒေါ်ဆန်းစုကြည်ရဲ့အကျိုးဆောင်ရှိနေအဖွဲ့ကရှိနေကြီးဦးခမောင်စောကတော့စွပ်စွဲချက်တွေနဲ့ပတ်သက်ပြီးဥပဒေနဲ့အညီဆောင်ရွက်သွားမယ်လို့ပြောထားပါတယ်။